အိန္ဒိယမြန်မာနယ်စပ်မဏိပူရပြည်နယ်ထနုပါခရိုင်မှာတနင်္ဂနွေနေ့ကနှစ်ဖက်တင်းမာမှုတွေဖြစ်ခဲ့ပါတယ်မဏိပူရပြည်နယ်ပိုင်ဆိုင်မှုတတ်မှတ်ထားခြင်းမရှိတဲ့နယ်မြေမှာမြန်မာစစ်တပ်ကမြေညှိမှုတွေကိုလှုပ်ဆောင်နေပြီးတော့နောက်တစ်နေ့မှာအခုလိုတင်းမာမှုဖြစ်ခဲ့တာလို့အိန္ဒိယသတင်းမီဒီယာတွေမှာရေးသားဖော်ပြထားပါတယ်တနုပါခရိုင်အခွန်ကောက်ခံသူရဂူမာနီကရဲမှူးဤဘုံချနဲ့တူစစ်ဆေးစဉ်မှာပိုင်ဆိုင်မှုတတ်မှတ်ထားခြင်းမရှိတဲ့နယ်မြေအတွင်ဝက်ချံဆောက်ထားတာကိုတွေ့ခဲ့ရတဲ့အကြောင်းအဲ့ဒီဝက်ချံတွေကိုအချိန်မီဖြတ်မပေးလို့ရှိရင်တရားမဝင်လုပ်ဆောင်မှုနဲ့ခံအုပ်ချုပ်ရေးအဖွဲ့ကအရေးကြီးမှာဖြစ်တဲ့အကြောင်းပိုင်ရှင်တွေကိုပြောကြားခဲ့တယ်လို့ဆိုပါတယ်စနေနေ့မှာမြန်မာဘက်ကအဲ့ဒီပိုင်ဆိုင်မှုတတ်မှတ်ထားခြင်းမရှိတဲ့ဒေသမှာမြေတွေညှိခဲ့တာလို့ဆိုပါတယ်နှစ်နိုင်ငံနယ်စပ်ဒေသကပိုင်ဆိုင်မှုတတ်မှတ်ထားခြင်းမရှိတဲ့ဒေသကိုဘယ်သူမှကျူးကျော်ဝင်ရောက်ခွင့်မရှိပါဘူးအဲ့လိုလုပ်ဆောင်မှုကိုရဲကတားမြစ်မှာဖြစ်တဲ့အကြောင်းရဲမှူးဤဘုံချားကဆိုပါတယ်အဲ့ဒီကိစ္စနဲ့ပတ်သက်လို့မြန်မာဘက်ကတရားဝင်အကြောင်းပြန်ကြားတာမရှိဘူးလို့မစ္စတာရဂူမာနီကပြောပါတယ်နေဆက်ဒေသမှာတရားနယ်နိမိတ်သတ်မှတ်ထားခြင်းမရှိတဲ့အတွက်မကြာခဏအငင်းပွားမှုတွေဖြစ်ပေါ်လို့ရှိတယ်လို့လည်းဆိုပါတယ်ပြီးခဲ့တဲ့လတုန်းကလည်းတနုပါခရိုင်အတွင်းကဟိုလန်ပီယာရွာတဲကိုမြန်မာစစ်တပ်ကဝင်လာပြီးတော့အဲ့ဒီရွာဟာမြန်မာပိုင်နဲ့ဖြစ်တယ်ပြောလို့ပြောပြီးတော့တစ္ဆက်တွေကိုဖျောက်ယူသွားခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့ဒေသခံတွေကတော့အဲ့ဒီရွာဟာမဏိပူရပြည်နယ်အတွင်းမှာနှစ်ပေါင်းများစွာကတည်းကတည်ရှိခဲ့တယ်လို့ပြောကြပါတယ်အဲ့ဒီရွာဟာမြန်မာပိုင်နယ်အတွင်းမှာရှိတယ်လို့လည်းမြန်မာဘက်ကပြောနေတာကြောင့်နေဆက်မူရီမြို့မှာတရားဝင်နေဆက်ကွန်ဝေးဂိတ်တည်ဆောက်တဲ့လုပ်ငန်းတွေလည်းရပ်ဆိုင်းထားခဲ့ရတယ်လို့ပြောပါတယ်